ဇွန်လ9ရက်နေ့ကဘိန်းမြို့ကနေရန်ကုန်မြို့စီပြန်တန်းသွားစဉ်ပြတ်ကျသွားတဲ့တပ်မတော်တပ်ရေးပို့ဆောင်ရေး Y8 လေယာဉ်ဟာစိုးရွားတဲ့ရာသီဥတုနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်ကိုမထိန်နိုင်လို့ပြတ်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကပြောကြားလိုက်ပါတယ်။ဒဝယ်မြို့အနောက်တောင်ဘက်23မိုင်ကျော်လောက်အရောက်မှာဆက်တွယ်မှုပြတ်တောက်ပျောက်ဆုံးပြတ်ကျသွားခဲ့ရတာဟာမတမာမှုတစ်ခုခုကြောင့်တော့၎င်းပောက်ကွဲစေတတ်တဲ့ပစ္စည်းတစ်ခုခုတော့၎င်းဒီလေယာဉ်အင်ဂျင်ချို့ရွေးရပ်တန့်မှုကြောင့်တော့၎င်းပြန်တမ်းနေစဉ်ပြတ်ကျခဲ့တာမဟုတ်ဘူးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ထင်မှဖော်ပြထားပါတယ်။ဒီလေယာဉ်ပြတ်ကျမှုကိုဘလို့အသေးစိတ်စုံစမ်းခဲ့တယ်လဲဆိုတာကိုလည်းဒီဇူလိုင်လ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှအကျဉ်းတဝင့်ရေးထားပါတယ်။ဩစတြေးလျနိုင်ငံလီဒါရဲ့လေကြောင်းလုံခြုံရေး DDAAFS ဌာနကကျွမ်းကျင်သူတွေနဲ့ဒီမြန်မာနိုင်ငံလေယာဉ်မတော်တဆထိခိုက်မှုစုံစမ်းစစ်ဆေးရေးဌာနတာဝန်ရှိသူတွေပူးပေါင်းစုံစမ်းခဲ့တာကိုလည်းဖော်ပြထားပါတယ်။ဂျွန်လ18ရက်နေ့ကဆယ်ယူရရှိတဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကရတဲ့မှတ်တမ်းတွေအရလေယာဉ်ပြတ်မကျခင်အချိန်အထိလေယာဉ်ဆက်အစိတ်ပိုင်းတွေချိုးယွင်းမှုမရှိကြောင်းစစ်ဆေးတွေ့ရတယ်လို့ဆိုပါတယ်။ရုတ်တရက်ပြောင်းလဲနေတဲ့ပုံမှန်မဟုတ်တဲ့ရာသီဥတုမှပြန်တမ်းရတဲ့အတွက်လေယာဉ်ကိုထိမ့်ချုပ်မောင်းနေနိုင်တဲ့အခြေအနေမရှိတော့ဘဲပြတ်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကပြောပါတယ်ရှင်။